ရှမ်းပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်လို့အသက်ဘေးအတွက်အိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေဟာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့ကြုံနေရတဲ့အပြင်ဒေသတွေမှာလည်းလုံခြုံရေးမတည်ငြိမ်တဲ့အတွက်စီးပွားရေးလူမှုရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရှမ်းလူခွင့်ရေးဖွဲ့ကVOA ကိုပြောပါတယ်။ဒ တိုးတက်ရေးပါတီ SSPP ရဲ့လက်အောက်ခံရှမ်းပြည်တပ်မတော် SSA မြောက်ပိုင်းတပ်နဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ထောင်ချီတဲ့ရှမ်းပြည်သူလူထုတွေဟာစစ်ပြေးဒုက္ခသည်တွေအဖြစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်စီပတိပခပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်တွင်မှာနေမြေအေးချမ်းရေးနဲ့တိုက်ပွဲအရှိန်လျှော့ချရေးနှစ်ဖက်တို့ဆွေးနွေးနေကြတဲ့အချိန်စစ်ပြေးဒုက္ခသည်တွေရဲ့နေရရင်ပြောင်းနိုင်ရေးအဖြေကတော့မရေမရာဖြစ်နေစေအနေထားဖြစ်ပါတယ်ဒီလိုအချိန်နေမှာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတဲ့စစ်ပြေးဒုက္ခသည်တွေမှာအသက်အန္တရာယ်ဆိုးရင်ရတဲ့မလုံခြုံမှုတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေခံစားနေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရှမ်းလူခွင့်အဖွဲ့ကပြောပါတယ်မိုင်းရှုမြို့နယ်ဟိုက်ပါကျေးရွာစစ်ဘေးရှောင်ဒုက္ခသည်စခန်းမှာစစ်ဘေးဒုက္ခသည်တဦးဟာလည်းစိတ်တက်ကြလို့ဇွဲကြိုချတည်ဆုံခဲ့ပါတယ်ဒုက္ခသည်အတော်များများဟာလည်းတိုက်ပွဲတွေကြောင့်လုံခြုံရေးမတည်မငြိမ်မှုတွေကြောင့်နေရေးထိုင်ရေးစီးပွားရေးလူမှုရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အတွက်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်နေပါတယ်လို့ရှမ်းလူခွင့်ရေးမန်နိုင်ကစိုင်းခွန်မိုင်းကပြောပါတယ
်ဒီဒုက္ခသည်မှာအခုကဖြစ်ပြနေတဲ့ဟာကြတော့ပြန်လို့ရပြီလို့ပြောတဲ့နေရာတည်းကလည်းလည်းရှိရလင်းတော့ဒါပေမဲ့တကယ်တမ်းကျတော့ဟိုဘသူမှမပြန်ရဲသေးဘူးလေပေါင်းဆိုပမာစစ်တပ်ဖက်ရဲ့ရှမ်းပြည်စစ်တပ်ဖက်ရဲ့ဟိုဘယ်ဖက်မှလည်းမဆုတ်သေးဘူးလင်းတော့အဲ့လိုမျိုးအနေဒါရှိနေသေးတဲ့အတွက်ကြောင့်မလို့နောက်ထပ်ဒီဆိုဆိုင်လို့တဲ့ဟာလည်းတကယ်ကိုတည်ချောင်းကြနိုင်တဲ့ပြင်ပေါ်မှာပေါ့ဟုတ်ကဲ့ဒုက္ခတဲ့တွေရဲ့အခြေအနေဘယ်လိုရှိလဲဆိုတော့ဟိုဒီဖြစ်ကုန်တော်တော်လေးဆူရခက်နေတဲ့အနေထားလေးတော့ဖြစ်နေပေါ့လေ
ဒီလိုမျိုးဒုက္ခတဲ့ထောင်နဲ့ချီထွက်ပြေးနေရတဲ့စီးရဲပဋိပက္ခတွေဖြစ်ခဲ့တဲ့ရှမ်းပြည်နယ်တွင်က SSPSSA မြောက်ပိုင်းတပ်နဲ့မြမဆိုးရတပ်တို့ကြားတိုက်ပွဲတွေအရှိန်လျှော့ချနိုင်ရင်နှစ်ဖက်ဆွေးနွေးမှုတွေကလှုပ်ဆောင်နေစေဖြစ်ပါတယ်။ရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်ကဗိုလ်မှူးကြီးဖိန်ဖာပြောပြတာကတော့
ဒီနေ့တို့ဆက်ဆက်ဆုံးမဲ့ကိစ္စဆွေးနွေးတဲ့ကဖြစ်တယ်။ဒီလိုလဲဆုံးမဲ့ကျွန်တော်လဲဆုံးမဲ့ဆိုတဲ့တပေါ်ဒါလက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာမရှိသေးဘူးလို့ပြောတယ်
။ဗိုလ်မှူးကြီးအခုစစ်ပြဒုက္ခတွေတော်တော်များများကလည်းအခုတည်းဒီတချို့နေရရင်မပြန်နိုင်သေးတဲ့မပြန်ရဲသေးတဲ့အနေအထားရှိနေတာပေါ့နော်ဗိုလ်မှူးကြီးအဲ့တော့အဲ့ဒုက္ခတွေလုံခြုံမှုရှိအောင်လို့ဆိုလို့ရှိရင်ဘာတွေများလုပ်ပေးနိုင်တာတွေရှိပါလဲဗိုလ်မှူးကြီးတို့ဘက်ကလေဟုတ
်ဟောအဲ့ဒါနှစ်ဖက်ညှိနှိုင်းအောင်ပေါ့အဲ့ဒါညှိနှိုင်းလို့ဟိုတချို့ပြန်သွားတယ်အဲ့ဒါတမ်းတော့ကသူတို့မင်းတို့ဘာလို့ပြန်လာလဲအဲ့ဒီပြန်ခိုင်းနေအဲ့လိုနေတယ်စစ်တေတုတ်ခတယ်လေဟိုကပြန်လာတာအနည်းနဲ့ရွာတွေတော့သူတို့ပြန်မှပြန်ပါပဲဒါနဲ့အကင်းပိုင်းဥမာနံပါတ်မုံတို့အဲ့ဒီတက်မှာတော့တမ်းတော်တွေရှိတယ်
ဒါကြောင့်အခုလိုနှစ်ဖက်ဆွေးနွေးနေကြစေအခြေအနေမှာတိုက်ပွဲတွေကအနည်းငယ်ငြိမ်သက်သွားပေမဲ့လို့ရှမ်းဒုက္ခသည်တွေကတော့မိမိတို့ရဲ့နေရရင်ကိုမပြန်ရဲကြသေးဘူးလို့ပြောပါတယ်။အခုလက်တလောရာသီဥတုကလည်းစောင်းနှင်းမိုင်းဖြစ်နေလို့ယာယီဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေအတွက်နေထိုင်ရေးကအခက်အခဲဖြစ်နေတယ်လို့စားနပ်ရိက္ခာအခက်အခဲတွေလည်းရှိနေတယ်လို့ရှမ်းလူခွေမန်နိုင်ကပြောပါတယ်။
ဟိုတိုက်ခက်ခဲတယ်လေနော်ဒါပေမဲ့လည်းများတော့အပြက်လည်းလူမှုအဖွဲ့အစည်းကနေပြီးတော့တော်တော်ပြီးတော့ကူနေတာဗောလေအခုကျတော့ဘယ်လိုဖြစ်လဲဆိုတော့ဒီရတုဥတုတန်လည်းတိုက်အေးတဲ့အတွက်ကြောင့်မလို့ဒီဈေးလည်းတိတ်မရှိတဲ့အတွက်ကြောင့်မလို့ဗောလေနေရာတွေမှာတချို့ကလည်းဒုက္ခတိုက်ရောက်တဲ့နေရာတွေဟိုတိုက်လမ်းကျန်းလမ်းပန်းဆက်တွေတိုက်ကျန်းတဲ့နေရာတွေကြတော့ဘယ်သူမှလည်းတိတ်မဝင်ကြောက်လေဒါပေမဲ့တကယ်ဟိုဒုက္ခရောက်နေတဲ့နေရာတွေပေဒီနာအစ်ပြေးသွားလဲမကြည့်တဲ့လူတွေအစွန်းနဲ့နောက်ထပ်ဟိုတိုက်လမ်းကျန်းနဲ့လမ်းပန်းဆက်တွေရေးသွားဖို့တိုက်ချက်ချဲတဲ့နေရာတွေကြတော့ပြုံးစားဝင်နိုင်ဖို့ဆိုတာမလွယ်ဘူးလေ
အဓိကကတော့တိုက်ပွဲတွေကြောင့်လုံခြုံရေးစိုးရိမ်ချက်တွေနဲ့စိတ်ပိုင်းဆိုင်ရာထိခိုက်ခံစားခဲ့ရတဲ့ရှမ်းဒုက္ခသည်တွေအတွက်စိတ်တက်ပြန်လဲထူထောင်ရင်းနဲ့လူနေမှုဘဝပြန်လဲတည်ဆောက်နိုင်ရင်ရှမ်းပြည်နယ်အစိုးရလွှတ်တော်အစိုးရနဲ့တက်မတော်စားတဲ့တာဝန်ရှိတဲ့သူတွေဘက်ကအလေးနက်ထားဆောင်ရွက်တင်ပါတယ်လို့ရှမ်းဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ရှမ်းလူခွင့်ရေးအဖွဲ့တွေကပြောပါတယ်။လာမယ့် January 12ရက်နေ့မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် MCA လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့အစိုးရတက်မတော်လွှတ်တော်ကကိုယ်စားလှယ်ရေးပါဝင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတရက်ကိုကျင်းပဖို့ရှိပြီးတော့အမျိုးသားပြည်လည်တင်မြင်ရေးလက်နက်ကင်ပဋိပက္ခတွေခြုံငင်းရေးနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးအရာငြိမ်းချမ်းစွာအဖြေရှာနိုင်ရေးအဓိကဆွေးနွေးကြမှာဖြစ်ပြီးဒီညီလာခံမှာတက်ရောက်ဖို့အတွက်အပြစ်မရရသေးတဲ့အဖွဲ့တွေကိုလည်းဖိတ်ခေါ်ထားတယ်လို့သိရပါတယ်ရှင်